မင်္ဂလာပါရှင်။ဦးစီသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။အငွေတွေမဆုံးရှုံးစေရဘူး။ဘဏ်တွေမပြိုလဲနိုင်ဘူးဆိုတော့လေဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင်နဲ့အတူကျွန်မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဘဏ်လုပ်ငန်းဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးဘူပန်ဒူဝထဦးဝင်းတော်ကသတင်းစာရှင်းလင်းပွဲမှာရောသတင်းဌာနတွေနဲ့စည်းဝေးတွေ့ဆုံရမှာပါရှင်းတာလင်းတာလုပ်ပါတယ်လက်ရှိကြုံနေရတဲ့ဘဏ်လုပ်ငန်းဆိုင်ရာပြဿနာတွေဟာဘဏ်တွေကိုအခက်ခဲဖြစ်အောင် CDM လုပ်တာကနေစတာဖြစ်ကြောင်းနောက်ပိုင်းဘဏ်တွေမှာငွေတွေဝိုင်းထုတ်ကြထုတ်လိုက်ရင်ဒီဆိုးရပြုတ်ကျသွားမယ်ဆိုတော့နိုင်ငံရေးအရမြောက်ထိုးပင့်ကွက်မှုတွေ Facebook ကနေလှုံ့ဆော်လာကြကြောင်းအဲ့ဒီကနေတစ်ဆင့်တကယ်ငွေမလိုပဲတန်းစီငွေထုတ်တဲ့သူတွေပေါ်လာတယ်လို့ဆိုပါတယ်အဲ့လိုဖြစ်နေချိန်ဘဏ်ကိုအသုံးပြုပြီးစီရီယံသမားတွေကိုငွေကြေးထောက်ပံ့မှုလုပ်နေသူတွေကြောင့်ဘူပန်အနေနဲ့ငွေကြေးထုတ်ယူမှုကိုလူတူတပတ်ကျသိန်း20ကုမ္ပဏီသိန်း200ဆိုပြီးကန့်သတ်တာမျိုးလုပ်ခဲ့ရကြောင်းဒီလူတွေအနေနဲ့လဲဘဏ်မှာအပ်ထားတဲ့ငွေတွေမဆုံးရှုံးစေရဘူးလို့အာမခံကြောင်းဘဏ်တွေပြိုလဲစရာမရှိကြောင်းလက်ရှိအချိန်ဒီဘဏ်လုပ်ငန်းကိုပြက်စီးအောင်လုပ်နေသူတွေကြောင့်ဘူပန်ဘက်ကလည်းအကန့်အသတ်တွေလုပ်ရတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
လက်ရှိဘဏ်တွေဟာငွေအပ်ထားပြီးပြန်ထုတ်လိုသူတွေကိုထုတ်မပေးနိုင်တဲ့ပြဿနာကြီးတယ်မကအခြေခံဘဏ်လုပ်ငန်းဖြစ်တဲ့ငွေလွှဲလုပ်ငန်းတောင်မလုပ်နိုင်တော့တဲ့အခြေအနေရောက်နေတာတွေ့မြင်ရပါတယ်။အရင်ကတော့မြန်မာနိုင်ငံတနေရာရာကနေကိုယ်ငွေလွှဲပို့လိုတဲ့ဘဏ်ရှိတဲ့တနေရာကိုငွေလဲတယ်ဆိုတာအလွန်လွယ်ကူတဲ့ကိစ္စပါ။ငွေလွှဲပြီးမိနစ်ပိုင်းအတွင်းသက်ဆိုင်ရာငွေထုတ်သူဟာပတ်ပုံတင်ကြပြီးတစ်ဖက်ဘဏ်ကနေငွေသားစကူအလွယ်တကူထုတ်ယူနိုင်ခဲ့တာမျိုးဖြစ်ပါတယ်။အခုဆိုဘဏ်အားလုံးမှာအဲ့ဒီဝန်ဆောင်မှုမျိုးတောင်ရပ်ဆိုင်းနေတာတွေ့မြင်ရပါတယ်။လက်တလုံးမြမစည်းဝါးရေးဘဏ်ကအဲ့ဒီငွေလွှဲဝန်ဆောင်မှုလုပ်ပေးနေတယ်လို့ကြေညာလုပ်ကိုင်နေပေမဲ့တချိန်ကိုကြက်ငွေ10သိန်းအောက်ပဲလွှဲလို့ရတာ fax နဲ့အချက်လက်ပို့တဲ့စနစ်ကြောင့်အချိန်ကြာတာသွားထုတ်ရတဲ့ဘဏ်တွေမှာကျိုးနီစနစ်ကြောင့်အဆင့်တွေများလုံးကြီးငွေထုတ်ရခက်ခဲတာကြောင့်တိတ်ပြီးအသုံးပြုသူများတာမတွေ့ရပါဘူး။ရန်ကုန်ပန်းစိုးရန်ကမြမစည်းဝါးရေးဘဏ်ကွဲတစ်ဆိုရင်တော့တစ်နှစ်ငွေလွှဲလက်ခံမှု 20-30 လောက်ပဲရှိတာတွေ့မြင်ရပါတယ်။ဘဏ်တွေဘက်ကအဲ့ဒီလိုဖြစ်နေတယ်လို့မြန်မာနိုင်ငံအနှံ့ agent အများကြီးထားပြီးအလုပ်လုပ်တဲ့ with money လို့ online နဲ့လုပ်ရတဲ့ငွေလွှဲစနစ်မှာလည်းငွေလဲတော်ကိုလက်ခံတဲ့အေဂျင့်ပဲရှိပြီးငွေသားစကူထုတ်ပေးမဲ့အေဂျင့်မရှိတာမို့ပြည်သူတွေအခက်အခဲတွေ့နေကြရပါတယ်။အဲဒါကြောင့်ပဲအရင်အာနာရှင်ခေဟောင်းတို့ကအတိုင်းအဝေးပြေးဘတ်စ်ကားတွေနဲ့ငွေလွှဲပေးပို့တာမျိုးလဲထွန်းကားလာတာတွေ့ရပါတယ်။အဝေးပြေးကားတွေနဲ့ငွေလွှဲရင်ပို့ကားကနှစ်ရာခိုင်နှုန်းငွေ10သိန်းပို့ရင်ကျပ်2000လောက်ပေးရတာမို့ဈေးကြီးပေမဲ့လည်းအခြားရွေးချယ်စရာမရှိတဲ့ပြည်သူတွေဟာအဲ့ဒီနည်းနဲ့လေငွေလွှဲတာမျိုးလှုပ်ကြရပါတယ်
။တကယ်တော့လက်ရှိပြည်သူတွေဟာနေ့စဉ်အချိန်နာရီများစွာအကုန်ခံပင်ပန်းကြီးစွာနဲ့ဘဏ်တွေကနေတန်းစီပြီးငွေထုတ်နေကြရတာဟာတကယ်ငွေလိုလို့ဘဏ်ထဲပိတ်မိနေတဲ့ငွေဖြစ်ပြီးထုတ်ပေးငွေတဖြည်းဖြည်းနည်းလာသလိုစိတ်မချရတော့လို့တနေ့ပြီးတနေ့ကြက်ငွေတန်ဖိုးတွေကြပြီးရင်ကြနေလို့စတဲ့အကြောင်းတွေကြောင့်ပဲဖြစ်ပါလေ။ဒါနဲ့ပတ်သက်ပြီးကြက်ငွေတန်ဖိုးမြ мян ဆန်းဆန်းကြဆင်းနေတာကိုဘူပန်ကထိမ့်ဖို့ကြိုးစားတာတော့တွေ့ရပါတယ်။ပြီးခဲ့တဲ့မေလ16ရက်နေ့ကစ9ရက်အတွင်းဘူပန်ဟာဒေါ်လာ23သန်းလောက်ထုတ်ရောင်းခဲ့ပြီးတဲ့နောက်ဒေါ်လာဈေးဟာဒေါ်လာ1900ဝန်းကျင်ကနေ1650 1660ဝန်းကျင်မဆိုးစလောက်လေးကျလာတာတွေ့ရပါတယ်။အခုလောက်ကင်တွယ်ပုံနဲ့တော့မြန်မာကျပ်ငွေတန်ဖိုးရှိသင့်ရှိထိုက်တဲ့တန်ဖိုးရောက်လာအောင်လုပ်နိုင်မှာမဟုတ်တဲ့အပြင်ဘူပန်ကဒေါ်လာဈေးကွက်ထဲမထည့်ပဲနေလိုက်ရင်တော့အခုတန်ဖိုးထက်အများကြီးကျဆင်းသွားနိုင်တဲ့အရေးအယောင်လဲမြင်တွေ့နေရပါတယ်
။အခြားတစ်ဖက်မှာတော့ငွေကြေးချမ်းသာသူတွေနဲ့ကုမ္ပဏီလုပ်ငန်းရှင်တွေကိုယ်တိုင်ဘဏ်ကရှိတဲ့ငွေတွေထုတ်ပြီးစိတ်ချရတဲ့ဒေါ်လာနဲ့ရွှေစုဆောင်းမှုအိမ်ချမ်းမြေလိုက်လံဝယ်ယူမှုတွေကလည်းကျပ်ငွေတန်ဖိုးကျဆင်းတာကိုအားပေးတယ်လို့ဖြစ်နေတာမြင်တွေ့ရပါတယ်။အဲ့ဒီအတွက်ဘဏ်တွေထဲပိတ်မိနေတဲ့မြန်မာကျပ်ငွေတွေကိုပြည်သူတွေဘလို့မှစိတ်ချလက်ချဖြစ်မဲ့ပုံမတွေ့ရတာကြောင့်ငွေထုတ်ယူလိုမှုဆက်ပြီးဖြစ်ပေါ်နေဦးမယ့်သဘောခံမှန်းရပါတယ်။ခုဆိုရင်ဘဟုဘဏ်ရဲ့ညွှန်ကြားချက်နဲ့ဘဏ်အသီးသီးဟာငွေသားလက်ဝယ်ရှိတဲ့ customer တွေကို special account အသစ်တွေဖွင့်ပြီးငွေအပ်ကြဖို့နှိုးဆော်နေတာတွေ့ရပါတယ်။ အဲ့ဒီငွေသားစကူနဲ့အတက်ဘန်ဆင်းကနေငွေပြန်ထုတ်ယူလို့ရတဲ့ဆိုရင်အချိန်မီအားလုံးပြန်ထုတ်ပေးမယ်လို့ဆွဲဆောင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအထူးငွေစည်းရင်းဆိုတာအရင်ဘဏ်အငွေတွေလို့ ကိုကအခြားသူတယောက်ရောက်ရဲ့ဘန်စင်းနဲ့လွှဲလိုက်မယ်ဆိုရင်အဲ့ဒီလက်ခံရရှိသူဟာဘန်မှာငွေသားစကူသွားထုတ်ယူလို့မရပြန်ပါဘူး။ကိုယ့်ရဲ့အရင်ပိတ်မိနေတဲ့ငွေစင်းတွေနီးတူပိတ်မိငွေတွေဖြစ်သွားမှာဖြစ်ပြီးထုတ်ချင်ရင်အများသူငါလိုATMမှာပင်ပင်ပန်းပန်းတန်းစီဘဏ်ကိုသွားချင်ရင်ဘဏ်တိုကင်ရဖို့ကြိုးစားဆိုတဲ့အခြေအနေပြန်ရောက်သွားမယ်တဘောပါ။ပြောရရင်အခုဘဏ်တွေတဲ့ငွေသားစက ဒီပဟိုဘန်အကောင့်ထဲပေါ်ခြင်းတဲ့ပုံစံကတီတူတွေရဲ့အံ့ငွေဘန်တွေမှာပိတ်မိနေတဲ့ကိစ္စထုတ်ပေးငွေကိုတဖြည်းဖြည်းချင်းရှော့ချကာလတစ်ခုရပ်တည်ရင်ရဘန်တွေကတော့နောက်ထပ်အလာမယ်ငွေဆက်ကူတွေနဲ့ဘန်လုပ်ငန်းကိုအသစ်ပြန်လဲပန်နိုင်အောင်စူးစမ်းမယ်တဘောညင်တွေ့ရပါတယ်ဒါကြောင့်လည်းမြန်မာစီးပွားရေးဘန်နဲ့ပုဂ္ဂလိကဘန်တချို့ဟာငွေသားဆက်ကူနဲ့ငွေလာလွှဲရင်
အခြားတစ်ဖက်မှာလေငွေသားဆက်ကူနဲ့ထုတ်ပေးမယ်ငွေလဲလုပ်ငန်းကိုအရေးလိုပြန်ပြီးလုပ်ကင်ပေးမယ်လို့ကြေညာလာတာတွေ့ကြရပါတယ်တကယ်တကယ်တော့ကိုအပ်ထားတဲ့ငွေတွေကိုလိုသလောက်ပြန်ထုတ်လို့မရယူမကနည်းနည်းစီထုတ်ခွင့်ရဖို့ကိုလည်းလူပင်ပန်းစိတ်ပင်ပန်းကြီးစွာထုတ်ယူနေရတဲ့အခြေအနေမှာပြည်သူတွေဟာဘဏ်တွေကိုယုံကြည်စိတ်ချမှုနည်းသက်နည်းလာနေတာတွေ့ကြရပါတယ်အခြားတစ်ဖက်မှာလ ဘိုးဘန်ရဲ့မှားယွင်းတဲ့စီမံခန့်ခွဲမှုအောက်မှာဘန်ဒီအပေါ်ပြည်သူလူထုပြန်ယုံကြည်လာအောင်လုပ်ပေးနိုင်မှာမဟုတ်တလို့ငွေတန်ဖိုးတင်ရအောင်ထိမ့်ပေးမယ့်အနေထားမျိုးလဲမမြင်မတွေ့ရပါဘူးဒါကြောင့်ဘိုးဘန်ဒုက္ခဥဝင်းတော်ပြောသလိုဘန်ဒီတဲကပြည်သူအငွေတွေမဆုံးရှုံးစေရဘူးဆိုတာမှန်နိုင်ပေမဲ့ပိတ်မိငွေတွေဖြစ်နေပြီဘယ်အချိန်ပြန်ရနိုင်မလဲမသေးကြမရေရတဲ့အခြေအနေမျ
We'll be right back.